ယုတ်ပုံ18ကားစဉ်တင်ကွက်မြေခံရတဲ့ယေရှုခရစ်တော်ယောမစသားများဟာယေရှုကိုတစ်သားလဝါကတိုင်မှာတန်နဲ့ရိုက်ကြတာပေါ့ဘလောက်နာမလဲစဉ်းစားကြည့်ပါဝင့်ပြင်မှာလဝါကတိုင်ကိုမှတ်နေအောင်ထောင်ထားပြီးနောက်ဆုံးမှာတော့အသက်တော်ကုန်သွားခဲ့တယ်ယေရှုနဲ့အတူအပြစ်သားနှစ်ယောက်လည်းယေရှုလိုပဲကားစဉ်တင်အသက်ခံရတာပေါ့အဲ့ဒီအချိန်ခါတုန်းကအပြစ်သားရာဇဝတ်သားတွေကိုဒီလိုရင်းရင်းဆက်ဆက်တတ်တဲ့ဒိဋ္ဌိထုံးစံရှိခဲ့တယ်ဒါပေမဲ့ယေရှုဟာပေတုံကမှအမာလီတစ်ခုကိုတောင်မှမလုပ်ခဲ့ပါဘူးမိတ်ဆွေလူသားအလုံးရဲ့အပြစ်တွေအတွက်ရစ်ကောင်တစ်ဖွဲဆက်ပေးဖို့ဖြစ်လာခဲ့တယ်ကျွန်တော်တို့တွေဟာအပြစ်တွေရှိကြလို့ကျွန်တော်တို့ရဲ့ကိုယ်စီအပြစ်တွေကြောင့်မုတ်ချတေးရမဲ့သူတွေဖြစ်ကြတာပေါ့ကျွန်တော်တို့တွေအတွက်ထိုက်တန်တဲ့အပြစ်တန်ကိုယေရှုကခံယူသွားခဲ့ပြီးပြီလေကျွန်တော်တို့ဟာအပြစ်သားဖြစ်ကြောင်းဝန်ခံပြီးအပြစ်ပြုလုပ်ခြင်းကနေအမှန်တကယ်ရပ်တန့်လိုက်မယ်ဆိုရင်ဖိယားခင်ကကျွန်တော်တို့ရဲ့အပြစ်တွေကိုခွင်လွတ်နိုင်ပါတယ်မိတ်ဆွေသခင်ယေရှုခရစ်ကိုယုံကြည်လက်ခံလိုက်ပါကယ်တင်ခြင်းအမှန်တကယ်ရပါလိမ့်မယ်မိတ်ဆွေယုတ်ပုံ18ရှင်ပြန်ထမြောက်ခြင်းယေရှုကိုတပ်ဖြတ်ဖြစ်စီလိုက်ကြပြီလို့ယေရှုရဲ့ရန်သူများကထင်ကြတာဗောဒါပေမဲ့သူတို့ထင်တယ်လို့တော့မဟုတ်ခဲ့ရပါဘူးယေရှုဟာလဝါကတိုင်ပေါ်မှာအသေးတက်ခြင်းခံရပြီးတဲ့နောက်သူ့ရဲ့မိတ်ဆွေအချို့ကသူ့ရဲ့အလောင်းတော်ကိုကူတကူထဲမှာထည့်ထားခဲ့ကြတယ်အဲ့ဒီကူအဝင်ဝကိုကြောက်တုံးကြီးကြီးနဲ့ပိတ်လိုက်ကြပေါ့အဲနရဲ့ကြော်ပြီးတက်တက်နေရောက်တော့ယေရှုဟာသေခြင်းကနေရှင်ပြန်ထမြောက်ခဲ့ပြီလေတင်ကြိုင်တွင်းဝကိုအမျိုးသမီးတချို့ရောက်လာကြတဲ့အခါကူပောက်ဝကပိတ်ထားတဲ့ကြောက်တုံးကြီးဟာတစ်ဖက်ကိုရွေ့နေပြီးယေရှုမရှိတော့ဘူးဆိုတာတွေ့ကြရတယ်ကောင်းကင်တမန်နှစ်ပါးကယေရှုရှင်ပြန်ထမြောက်သွားပြီလို့သူတို့ကိုပြောပြလိုက်တယ်သူဒီမှာမရှိတော့ဘူးရှင်ပြန်ထမြောက်သွားပြီဟေးအဲ့ဒီလူကောင်းကင်တမန်နှစ်ပါးကပြောလိုက်တယ်ယေရှုဟာတည်ခြင်းကနေရှင်ပြန်ထမြောက်ပြတ်တနိုင်ခဲ့ခြင်းကြောင့်သူဟာဖျားဖြစ်ကြောင်းရှင်းရှင်းလေးတက်တည်ပြသွားခဲ့ပါတယ်ယေရှုဟာဒီနေ့ထိအသက်ရှင်လျက်ရှိနေပြီးသူဟာစာရမဏေနဲ့တည်ခြင်းတရားထက်တကူအာကြည့်သူဖြစ်တယ်ယုတ်ပုံ20ခရစ်တော်ကောင်းကင်ဘုံသို့ပြန်ကြွတော်မူခြင်းယေရှုရှင်ပြန်ထမြောက်ပြီးလို့ရက်40အကြာမှာတော့လူတွေကိုကြိမ်ဖန်များစွာထင်ရှားပြသခဲ့ပါတယ်ယေရှုဟာအမှန်တကယ်ရှင်ပြန်ထမြောက်ခဲ့ပြီဆိုတာကိုလည်းလူများကတွေ့မြင်ကြပါတယ်ဒီလိုနဲ့ယေရှုဟာကောင်းကင်ဘုံမှာရှိတဲ့သူ့ရဲ့ခမည်းတော်စီကိုပြန်သွားဖို့အချိန်တက်ရောက်လာပြန်ပြီလေသူတို့ဆောင်ရမယ့်အမှုကြီးကိုပြည့်စည်အောင်လုပ်ခဲ့ပြီးပါပြီယေရှုဟာသူ့ရဲ့နောက်လိုက်တပည့်တော်တွေကိုနေရာတိုင်းမှာလူတိုင်းကိုဝမ်းမြောက်ဖွယ်ရတရင်ကောင်းတရားပြောကြဖို့မိန့်မှာခဲ့ပါတယ်ယေရှုကောင်းကင်ဘုံကိုပြန်တက်သွားတဲ့အချိန်မှာတပည့်တော်တွေဟာစောင့်ကြည့်ခဲ့ကြတာပေါ့အဲ့ဒီအချိန်မှာကောင်းကင်တမန်နှစ်ပါးဟာဖြူစင်တဲ့အဝတ်ဝတ်ထားပြီးလူနှစ်ယောက်အသွင်သဏ္ဍာန်ပေါ်လာတယ်လေယေရှုကောင်းကင်ဘုံကိုတက်သွားတဲ့နေရာကနေပဲတနည်းသူဟာအဲ့ဒီနေရာကိုပြန်ဆင်းကြွလာမယ်ဆိုတဲ့အကြောင်းကိုတော့တပည့်တော်တွေကိုပြောကြားခဲ့တယ်အဲ့ဒီအချိန်မရောက်မချင်းယေရှုဟာကောင်းကင်ဘုံမှာပဲရှိနေလိမ့်မယ်သူ့ကိုယုံကြည်ပြီးသူ့နောက်ကိုလိုက်တဲ့လူတွေအတွက်ယေရှုဟာကောင်းကင်ဘုံမှာနေစရာအခန်းတွေပြင်ဆင်နေပါတယ်မိတ်ဆွေမိတ်ဆွေအခုဘယ်လိုသဘောရလဲယေရှုကိုယုံကြည်ပြီးသူ့နောက်ကိုလိုက်မလားသူနဲ့တွေ့ဖို့အစဉ်သင့်ဖြစ်ပြီလား ယုတ်ပုံ21ယေရှုမရှိတော့တဲ့လဝါကတ်တိုင်ယေရှုဟာလဝါကတ်တိုင်မှာချိတ်ဆွဲပြီးဘာကြောင့်အသေးခံခဲ့ရတာလဲအပြစ်ရဲ့ဒဏ်ခတ်ခြင်းမှအပြစ်သားများကယ်တင်ဖို့ယေရှုအသေးခံခဲ့ပါတယ်ယေရှုဟာအပြစ်လုံးဝမပြုတ်လုခဲ့ပါဘူးဒါပေမဲ့ဖျားခင်နဲ့ကျွန်တော်တို့ကိုတတိတရားဖြစ်စေတဲ့အပြစ်ကိုယူဆောင်ဖို့တရားခြင်းပဲဖြစ်တယ်ယေရှုဟာအပြစ်အနာစာကင်းမဲ့တယ်တန်ရှင်းတယ်ဖြူစင်တယ်ဖျားခင်ရဲ့တိုးတန်ငယ်ဖြစ်တယ်လို့လဝါကတိုင်ကကျွန်တော်တို့ကိုသတိပေးနှိုးဆော်နေတယ်သူဟာကျွန်တော်တို့အတွက်ရစ်ကောင်တစ်ဖွဲပူဇော်အနစ်နာခံခဲ့ပါပြီယေရှုကိုယုံကြည်လက်ခံပြီးအပြစ်လောက်ရာကနေနောင်တရမယ်ဆိုရင်ကျွန်တော်တို့ရဲ့အပြစ်တွေကိုဖျားခင်ကခွင့်လွှတ်ပေးပါတယ်ယေရှုကသင်ကိုဖျားခင်ရဲ့သားသမီးဖြစ်အောင်လုပ်ပေးပါတယ်တငယ်ချင်းများဖြစ်အောင်လည်းလုပ်ပေးပါသေးတယ်ယုံကြည်သူခရိယန်လို့ခေါ်တဲ့ခရစ်တော်နောက်လိုက်တဲ့သူတယောက်ဖြစ်လာဖို့ဆိုတာဘာကိုဆိုလိုပါသလဲပုံ22လမ်းနဲ့တွေ့ဆိုတာရှိတယ်လို့ယေရှုကတွင်တင်ခဲ့ပါတယ်ပျက်စီးခြင်းလို့ခေါ်တဲ့အပေငရဲ့ကိုဥတီတဲ့အပြစ်ဆိုတဲ့လမ်းကျယ်ကြီးထဲမှာလူတိုင်းဟာရှောက်လန်းနေကြတယ်ကျွန်တော်တို့အားလုံးဟာအာရန်ကနေအမွေအနှစ်အဖြစ်ရထားတဲ့အပြစ်လုတဲ့သဘာဝလေးတွေကိုပိုင်ဆိုင်ကြတယ်ယေရှုကပြောတယ်ကောင်းကင်ကိုဥတီခေါ်ဆောင်နေတဲ့လမ်းကလေးထဲကိုဝင်ရမယ်တဲ့တကယ်လို့တစုံတယောက်သောသူဟာသူ့ဘဝအแทမှာယေရှုကိုယုံကြည်ပြီးနောက်တော်ကိုလိုက်မယ်ဆိုရင်ထာဝရအသက်ကိုရလိမ့်မယ်သူဟာကျယ်တဲ့လမ်းကနေကောင်းကင်ဘုံကိုဥတီနေတဲ့ကျင်းတဲ့လမ်းကိုရှောက်လန်းနေတယ်ကျင်းတဲ့လမ်းပေါ်မှာရှိတဲ့သူတွေအတွက်တရားစီရင်ဆိုတာမရှိပါဘူးမိမိစန္ဒအလျောက်ရွေးချယ်ပိုင်ခွင့်ရှိတယ်တကယ်လို့ယေရှုနောက်တော်ကိုလိုက်ဖို့အဆုံးဖြတ်ချက်ချတယ်ဆိုရင်ဒီနည်းနဲ့ဘုရားသခင်ကိုစကားပြောလိုက်ပါအဖဖရာကျွန်တော်ကျမဟာအပြစ်များတဲ့သူဖြစ်ပါတယ်ကျွန်တော်ကျမရဲ့အပြစ်များကိုဆက်ပေးဖို့လဝါကတိုင်မှာယေရှုအပြီးခံခဲ့ရဆိုတာကျွန်တော်ကျမယုံကြည်ပါတယ်ကျွန်တော်ကျမရဲ့စိတ်နှလုံးသားကိုခွင့်လွှတ်ပြီးစေးကြောတော်မူပါကိုတော်ရဲ့ကောင်းကင်မိသားစုတူဖြစ်လိုပါတယ်ယေရှုရဲ့အသက်တာလမ်းကိုကျွန်တော်ကျမလိုက်လျှောက်ခြင်းပါတယ်ကျွန်တော်ကျမတည်သွားပြီးရင်လဲကောင်းကင်မှာကိုတော်နဲ့အတူနေထိုင်လိုပါတယ်ဂျေဇုတင်ပါတယ်အဖာAmen.